ယ်ရီကားတွေဥတုဟုသွားလာပြီးတဲ့မန္တလေးမြို့ရဲ့မနက်ခင်းတစ်ခုပါမြန်မာနိုင်ငံရဲ့ဆိုင်ကယ်မြို့တော်လို့ပြောနိုင်တဲ့မန္တလေးမှာအခုဆိုရင်မော်တော်ဆိုင်ကယ်တွေတန်းနဲ့ချီရှိနေပါပြီဆိုင်ကယ်တွေတစ်နှစ်တစ်နှစ်တိုးများလာသလောက်မတော်တဆမှုတွေကြောင့်ထိခိုက်ဒေဆုံးနေရမှုတွေလည်းတိုးလာနေတယ်လို့မန္တလေးမြို့တော်စီပင်သာရေးကော်မတီဝင်ဦးရဲမြတ်သူကပြောပြပါတယ
်မန္တလေးကအက်စီဒန့်များတယ်လို့ပြောနိုင်တဲ့ကိစ္စကဘာဖြစ်လို့လဲဆိုတော့ဆိုင်ကယ်များလို့လေစတိုင်ကန်လုံးမှာရှိတဲ့ဆိုင်ကယ်ရဲ့တတိပတ်စံလောက်ကမန္တလေးတိကျူထဲမှာရှိတာလေစတိုင်ကန်ကမန္တလေးမြို့ထဲမှာရှိနေတော့အမှန်ကတော့ရေလုံးတိုက်နေတာမဟုတ်ပေမဲ့ညာတော့ possibility များသွားတာပေါ့
မနစ်ကမြန်မာတိုင်းနိုင်ငံလုံးမှာရင်းမတော်တဆမှုပေါင်း 18,300 ကျော်ဖြစ်ပွားခဲ့ရမှာတဝက်လောက်ဖြစ်တဲ့ 8,600 ကျော်ကမော်တော်ဆိုင်ကယ်မတော်တဆမှုတွေပါရင်းတက်မှုကြောင့်အသက်ဆုံးရှုံးခဲ့ရမှုတွေကိုပြန်ကြည့်မယ်ဆိုရင်လည်းနိုင်ငံတော်ရင်းမတော်တဆမှုကြောင့်လူ 4,900 နီးပါးသေဆုံးခဲ့ရမှာ 2,100 လောက်ကမော်တော်ဆိုင်ကယ်သမားတွေဖြစ်ပါလေဆိုင်ကယ်စီးသူအယောက် 2,000 ကျော်လောက်နှစ်စဉ်အသက်ဆုံးရှုံးနေရတဲ့အဓိကအကြောင်းရင်းပြဿနာကိုလည်းဦးရဲမြတ်သူကအခုလိုပြောပြပါရစေ။န
ှစ်ပိုင်းမှာတော့တစ်ပိုင်းကအုတ်ထုတ်တွေမဆောင်ရတာရှိတယ်။အဲ့ဒါကတော့ဥမာထားတော့အရင်အိုက်တာလည်းပါတယ်ဒီလို။နောက်တစ်ပိုင်းကတော့အုတ်ထုတ်ဆောင်ရတဲ့ဖြစ်တဲ့ကိစ္စကတော့အုတ်ထုတ်တွေက quality standard တွေမမီတိုးကလာတဲ့အုတ်ထုတ်တွေကရေမဖိုင်အောင်လောက်ဆောင်တဲ့သဘောပေါ့။နောက်တစ်ချက်ကအဲ့လိုဘေးတိုင်းစုမတက်တာလို့ပါလို့ပါလို့ပေါ့။အမှန်ကတော့သူတို့မကြောက်တာကသူမကြောက်ဘူးဆိုတာက education နဲ့လည်းဆိုင်မလားတော့မသိဘူးပေါ့နော်။စိတ်ပြောစိတ်ကြီးတိုင်မှု။နောက်တစ်ချက်ကဒီဆိုင်ကအခုတော့တင်ကြတယ်ဆိုပေမဲ့တစ်ချိန်လုံးကဒါတွေက license ဆိုတာလွယ်လွယ်လေးနဲ့ရတာဆိုတော့သူစိတ်ချမသိဘူး။အဲမှာရှိနေတဲ့စိုင်းတွေလို၊သင်္ကေတတွေလို၊ဒီစကန်တွေလို့ဆိုတာကို property ရဲ့လူတကယ်နည်းတယ်
။မြန်မာနိုင်ငံတွင်းမှာဈေးလဲချူ၊တော်ယုံတန်ယုံနဲ့လည်းမကွဲတဲ့ရည်သွေးမြီ cycle စီးအုပ်ထုပ်တွေဆောင်းလာနိုင်မယ်။ဒါမှမဟုတ်ပြပဟန်ဒီဈေးလဲတက်တာရည်သွေးလဲအဆင့်မီတဲ့ cycle စီးအုပ်ထုပ်တွေတင်သွင်းလာနိုင်မယ်။အတစ်ဖက်ကလည်း cycle စီးသူတိုင်းအုပ်ထုပ်ဆောင်းကြမယ်ဆိုရင်ဆိုင်ကယ်မတော်တဆမှုတွေကြောင့်လူသေဆုံးမှုတွေတိတိတသာရောကြလာနိုင်ပါတယ်။အခုဆိုရင်စပိန်တွေနေရာမှာဆိုင်ကယ်တွေကြည်ကြည်ပြတ်ပြတ်အစားထိုးနေရာယူလာပြီးဖြစ်တာကြောင့်ဆိုင်ကယ်တိုက်မှုတွေကြောင့်လူထိခိုက်သေဆုံးမှုတွေလည်းတိုးများလာနေပါတယ်။တကယ်တော့ဒီပြဿနာဟာမြန်မာနိုင်ငံထက်ဆိုင်ကယ်အစားပေါင်းများစွာပေါ်များတဲ့အိန္ဒိယ၊ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်စတဲ့နိုင်ငံတွေမှာလည်းစူးစူးဝါးဝါးကြုံနေရတာပါ။ထိုင်းနိုင်ငံမှာဆိုရင်မှတ်ပုံတင်ထားတဲ့ဆိုင်ကယ်အစီးရေတန်း20ရှိပြီးမှတ်ပုံမတင်မဲ့စီးနေကြတဲ့ సైకిల్ အရေးအတွက်ဟာလည်းတန်းပေါင်းများစွာရှိနေပါတယ်။ဒါကြောင့်မို့ပဲ సైకిల్ မတော်တဆမှုတွေကြောင့်လူတွေတောင်းနဲ့ချီနှစ်စဉ်အသက်ဆုံးရှုံးနေရပါတယ်။ဒီရင်မတော်တဆမှုတွေကြောင့်ထိုင်းနိုင်ငံမှာတစ်နှစ်ကိုလူ 24,000 လောက်လမ်းပေါ်မှာအသက်ဆုံးရှုံးနေရပြီးသေဆုံးသူ 83,000 ခန့်လောက်ဟာ సైకిల్ သမားတွေပါ။ సైకిల్ ပေါများတဲ့ကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်းရင်မတော်တဆမှုတွေကြောင့်နှစ်စဉ်လူ 2,200 ကျော်သေဆုံးနေရပြီးအစိုးရအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်330လောက်ဆုံးရှုံးနှစ်နာနေရပါတယ်။ဒီပမာဏဟာနိုင်ငံရဲ့တမျိုးသားလုံးထုတ်ကုန် GDP ရဲ့300ခန့်နှုန်းနဲ့ညီမျှတာမှုကြီးမားတဲ့ဆုံးရှုံးမှုပါ။အသက်ဆုံးရှုံးနေရသူတွေရဲ့80ခန့်နှုန်းဟာ15နှစ်နဲ့35နှစ်ကြားအလုပ်လုပ်နိုင်တဲ့အရွယ်ကောင်းတွေအိမ်ဆောင်တွေကိုဦးစီးဦးဆောင်နေရသူတွေလည်းဖြစ်ပါတယ်။အခုလိုတက်တန်းစီမနေရဘဲရုတ်တရက်ဆုံးမသွားခဲ့ရမှုကြောင့်ကြံ့ရစ်ခဲ့တဲ့မိသားစုတွေအနေနဲ့လည်းငွေကြီးစီးပွားဝင်ငွေထိခိုက်မှုမတည်ငြိမ်မှုတွေနဲ့ရင်ဆိုင်ကြရပါတယ်။အလားတူဆိုင်ကယ်ပေါများတဲ့ဗီယက်နမ်နိုင်ငံမှာဆိုရင်လေ2015ခုနှစ်ကဒီရင်မတော်တဆမှုတွေကြောင့်သေဆုံးသူအရေအတွက်ဟာတခြားယောဂဆူးတွေကြောင့်သေဆုံးသွားသူအရေအတွက်ထက်30ရာခိုင်နှုန်းအထိတိုးမြလာတဲ့အတွက်အစိုးရဖို့ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်လာနေပါတယ်။ဗီယက်နမ်မှာရင်မတော်တဆမှုတွေကြောင့်တစ်နှစ်ကိုလူ 14,000 လောက်အသက်ဆုံးရှုံးနေရပြီးသေဆုံးသူတဝက်ကျော်ဟာဆိုင်ကယ်သမားတွေဖြစ်ပါတယ်အသက်15နှစ်နဲ့29နှစ်ကြားအရွယ်တွေသေဆုံးနေရတာရဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်ပဲအစိုးရကရင်မတော်တဆမှုတွေကြောင့်တရက်ကိုလူ20အောက်တစ်နှစ်ကိုလူ 9,300 နဲ့နည်းအောင်ရှော့ချနိုင်ဖို့အစီအစဉ်တွေရေးဆွဲချမှတ်အကောင့်ထဲပေါ်နေပါတယ်မြန်မာနိုင်ငံမှာလည်းကြည့်လက်တော့ရဒေတာတွေမှာတရုတ်ကဝင်တဲ့ဈေးပေါ်ပေါ်မော်တော်ဆိုင်ကယ်တွေအချိန်တိုအတွင်းတိုးများလာနေပြီးကြံ့ခိုင်မှုမရှိတဲ့ సైకిల్ တွေကြောင့်လဲတိုက်မိပြီးဆိုရင်လူထိခိုက်သေဆုံးမှုကကြီးမားလေရှိပါတယ်။ဒါ့အပြင်လမ်းတွေမကောင်းတာမကျွမ်းကျင်ပဲရှိတာရင်စည်းကမ်းလမ်းစည်းကမ်းမတိနာမလဲပဲမလိုက်နာပဲမောင်းနေကြတာတွေကြောင့် సైకిల్ မတော်တဆမှုတွေတိတိတသာတိုးများလာနေပါတယ်။လူတက်တန်းစီမနေရပဲအရွယ်ကောင်းတွေလမ်းပေါ်မှာသေဆုံးနေရတဲ့ပြဿနာဟာနိုင်ငံအတွက်လဲကြီးမားတဲ့ဆုံးရှုံးနေနိုင်မှုဖြစ်တာကြောင့်အလေးထားပြီးထိရောက်တဲ့နည်းလမ်းတွေရှာဖွေဖြေရှင်းသွားဖို့လိုအပ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ